စ်တပ်အာဏာသိမ်းထားတာသတင်း16ပတ်ရှိလာပြီဖြစ်ပေမဲ့အာဏာသိမ်းဆန့်ကျင်ဆန္ဒပြပွဲတွေကဆက်လက်ဖြစ်ပွားနေတယ်လို့ပောက်ကွဲမှုတွေကိုရန်ကုန်အပါအဝင်ဒေသအတော်များများမှာဇက်တိုက်ဆိုးသလိုတွေ့လာနေရပါတယ်။မနေ့ညဘက်ကဒဂုံမျိုးတင်မြောက်ပိုင်းမြို့နယ်မှာပောက်ကွဲမှု3ကြိမ်ဖြစ်ပွားခဲ့တယ်လို့မြောက်ဒဂုံမျိုးကန်တအူးက VOA ကိုပြောပါတယ်။
ပထမတလုံးစခွန်းနဲ့ကူခွဲကြတယ်မှာအားလုံးကဘုံသုံးပေါက်သွားတယ်မဟုတ်နော်ပထမတလုံးကတော့နည်းနည်းတစ်ချက်အရင်ပေါက်တယ်ပြီးတော့နောက်တော့နည်းနည်းကြာသွားကြာဆိုတော့ဘလောက်ကြာမလဲဆိုတော့နိုင်ဘွတ်အတွင်းတော့နောက်လုံးချက်ပေါက်တယ်ဘုံသုံးလုံးပေါက်သွားတယ်ပေါ့နော်အဲ့မှာစစ်သားကြီးရောက်လာပြီးတော့ကလေးကြီးလာဖမ်းသွားတာပြောတာဘလုံးဝင်အဖေဘလုံးဝင်မှာကလေးကြီးလာဖမ်းသွားတယ်ဖမ်းသွားပြီးတော့လှုပ်ပြီးလှုပ်လေကြာတယ်အခြေအပြေတော်တော်ကြည်တယ်ကျင်းတော့တုံးတဲ့ကိုယ်နဲ့ဘူးတယ်
မြောက်တကုံ39ရက်ကွက်နဲ့44ရက်ကွက်ကြားမှာရှိတဲ့ဖူဆာဘောလုံးခွင်းနားမှာပောက်ကွဲမှု3ချိန်ဖြစ်ပွားခဲ့တာဖြစ်ပြီးတချို့သတင်းတွေမှာပြစ်ခတ်မှုဖြစ်ပွားတာလို့ပြောပေမဲ့ဒါဟာပြစ်ခတ်တာမဟုတ်ပဲပောက်ကွဲမှုဖြစ်တာလို့မြောက်တကုံဒေသခံကပြောပါတယ်ဒီပောက်ကွဲမှုတွေကြောင့်အနာကလူငယ်တချို့လည်းအဖမ်းခံရတယ်လို့ပြောပါတယ်လုံခြုံရေးတွေတင်းကျပ်ထားတဲ့ရန်ကုန်မြို့မှာစနေနေ့ကလည်းလှိုင်မြို့နယ်16ရက်ကွက်မှာရက်ကွက်အုတ်ထုတ်ရမှုနေရှိပောက်ကွဲမှုဖြစ်ပွားခဲ့တယ်လို့လမ်းမတော်မြို့နယ်ကညောင်မင်းလေးစေးနားမှာလည်းပောက်ကွဲမှုဖြစ်ပွားခဲ့တာပါမနေ့တနင်္ဂနွေနေ့ကတော့ကချင်ပြည်နယ်ဖားကန့်မြို့ကစုပေါင်းရုံအနီးမှာပောက်ကွဲမှုနှစ်ခုဖြစ်ခဲ့တယ်လို့မိုးကုတ်မြို့ကြက်ပြန့်စေးအထက်တန်းကျောင်းနားမှာလည်းဘုံပောက်ကွဲမှုတွေဖြစ်ပွားခဲ့တာကြောင့်စစ်ကောင်စီတပ်ဖွဲ့ဝင်တဦးထိခိုက်ဒဏ်ရာရခဲ့တာဖြစ်ပြီးမြို့ကန်၅ဦးလည်းအဖမ်းခံခဲ့ရပါတယ်စစ်တပ်နဲ့ရဲကဆန္ဒပြပြည်သူတွေကိုပြင်းပြင်းထန်ထန်ဖြိုခွဲနေတဲ့ကြားကပဲတဝဲမှာတနင်္ဂနွေနေ့ကတပေါင်းစုတပိတ်စစ်ကြောင်းပြန်တဝဲပင်မတပိတ်စစ်ကြောင်းတွေပါရှိခဲ့တယ်လို့ဆိုင်ကယ်တွေနဲ့ပါထိတက်ဆန္ဒပြခဲ့ကြတာပါတဝဲလောင်းလုံပြန်မွန်ပြည်နယ်ကြိုက်ထုမန္တလေးမရယာရွှေဘိုခရိုင်ကန့်ဘလူးမကွေးတိုင်းမြိုင်မြို့နယ်မုံရွာဒဇယ်ကလေးမူဆယ်ကချင်ပြည်နယ်ဖားကန့်မြို့တွေမှာပုံစံမျိုးစုံနဲ့ဆန္ဒရှင်ဆန့်ကျင်ပြုလုပ်ခဲ့ကြတာဖြစ်ပါတယ်စစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးမေလ23ရက်နေ့အထိဆိုစစ်တပ်နဲ့ရဲကြောင့်တေဆွန့်ရတဲ့ဆန္ဒပြပြည်သူက818ယောက်ရှိနေပြီဖြစ်ပြီးအဖမ်းခံရသူက4296ယောက်ရှိနေတယ်လို့နိုင်ငံရေးကျန်းသားများကူညီဆောင်ရွက်ရေးအသင်းကသတင်းထုတ်ပြန်ပါတယ်